မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်လူနည်းစုတွေအပေါ်မှာဆိုးရအနေနဲ့ဆိုးဆိုးရွားရွားလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးတော့ဒီလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့45 Rights အဖွဲ့ကအစိုးရကစားထုတ်ပြန်ပြီးပြောကြားတာတွေ့ရပါတယ်ရှင်။ဒီအစိုးရကစားနဲ့ပတ်သက်ပြီးတော့ဥယျာဉ်ထွက်ရဲ့သဘောထားကိုသိချင်ပါတယ်ရှင်
။ 45 Rights အဖွဲ့ရဲ့အရင်ထုတ်ပြန်တဲ့တင်ပြချက်တွေကိုလည်းကျွန်တော်တို့လေ့လာဖို့ပါတယ်။အဲ့တော့ဒီအဖွဲ့ကတကယ်ကြတော့ဘင်္ဂါလီတွေအတွက်လော်ဘီလုပ်ပြီးဖို့တက်တက်ပဲဖွဲ့ထားတဲ့အဖွဲ့မျိုးပါပဲသူတို့ရဲ့ပြည်ညာချက်တွေပဲဖြစ်ဖြစ်အစိုးရခံစားတွေပဲဖြစ်ဖြစ်ရတဲ့သတင်းအချက်လဲအားလုံးဟာဒီဘင်္ဂါလီတွေပြောတဲ့စကားကိုပဲမူတည်ပြီးတော့ရေးထားတာဖြစ်လို့ကြောင့်မလို့ဒီအစိုးရခံစားလဲအဲ့တိုင်းပါပဲဒါမှမဟုတ်ကျွန်တော်တို့အနေနဲ့သူတို့ရဲ့ဒေသချက်တွေကိုလက်မခံသလိုသူတို့ရဲ့အကြံပြုချက်တွေမှာလဲကျွန်တော်တို့အလေးထားပြီးစဉ်းစားမှာမဟုတ်ပါဘူ
းဟုတ်ကဲ့ဒီ45 rights အဖွဲ့ကသူတို့ထောက်ပြထားတာကတော့သူတို့မြမအစိုးရစီကပေါက်ကြားလာတဲ့အထောက်အထားတွေရလို့ဆိုရရှင်ဒီ1993ခုနှစ်2005ခုနှစ်နောက်2008ခုနှစ်တွေမှာတိုင်းဒေသကြီးကထုတ်ပြန်တဲ့မိန့်တွေရဟိုသူတို့ပြောနိုင်တာလို့ဆိုရရှင
်ဟုတ်တယ်ကျွန်တော်တို့ရဲ့အစိုးရရဲ့စာရေးဆောင်တွေကိုသူတို့ပြည်ဝဲစာရေးဆောင်ရရဆိုရင်သူတို့အစီအခံစားမှာအဲ့ဒီဟာတွေရဲ့မိန့်တွေထည့်ပြီးတော့ပေါ်ပြလိုက်ပေါ့အဲ့ဒါဆိုရင်ပို့ပြီးတော့မှတေချာသွားမှာပေါ့ဒါမှမဟုတ်သူတို့ကစကားဖြစ်တာသူတို့ပြောနေတာလေနောက်တစ်ခုကသူတို့ဆွဲဆုပ်ထားတဲ့အချက်တွေအလုံးကလည်းမှားတာတွေပါပဲဒီမှာမြန်မာနိုင်ငံမှာတကယ်ဝင်ရောက်လုပ်ကိုင်တဲ့နိုင်ငံတကာဖွဲ့စည်းလာလိလာတဲ့လူတွေအလုံးကဘယ်သူမှဒါလူသားမျိုးနွယ်စုပေါ်မှာကျူးလွန်နေပြစ်မှုကိုကျွန်တော်တို့ကျူးလွန်နေလို့ပြောခဲ့ဘူးတာမရှိပါဘူ
းဟုတ်ကဲ့နောက်တစ်ခုကဒီမွတ်စလင်တွေပေါ်မှာကလေးမွေးဖွားခွင့်နဲ့တခြားနေစဉ်ဘဝတွေပေါ်မှာဟိုဘ ਹੁ အစိုးရနဲ့ပြည်နယ်အစိုးရတာဝန်ရှိသူတွေကတားမြစ်ပိတ်ပင်တာတွေကဒီနိုင်ငံတကာဥပဒေမှာအပြင်းထန်ဆုံးဖြစ်တဲ့ဒီလူသားအဖြစ်ယက်တီမှုကိုချိုးဖောက်တယ်လို့လည်းထောက်ပြထားပါတယ်ရှင်
။အရင်နောက်ကစရှိတဲ့အချိန်ပေါ့နော်။ဟိုအချိန်ရင်အစိုးရတက်မှာတုန်းကလည်းဒါအစိုးရရဲ့မူဝါဒရအဲ့ဒီဒေသမှာရှိတဲ့ဘင်္ဂါလီအမျိုးသမီးတွေရဲ့မိဖွားခွင့်တို့လက်ထက်တဲ့ခါမှာခွင့်ပြုရမယ်ဆိုတာမျိုးအစိုးရရဲ့မူဝါဒတစ်ခုနဲ့ချမှတ်ထားတာမရှိဘူး။သို့တော့ဒေသန္တရမှာတော့ဘူတိတော်မောင်းတော်ဒေသမှာအသက်မပြည့်တဲ့ကလေးတွေကိုလက်ထက်ထိမ်းရတဲ့ကိစ္စတွေရှိတာကြောင့်နောက်တစ်ခါအမျိုးသမီးတွေရဲ့မျိုးဆက်ဘဝကိစ္စမှာသုံးဖြတ်ခွင့်မရှိဘဲနဲ့သားသက်ချာစီမံကိန်းတွေမှာပါဝင်ခွင့်မပြုဘဲနဲ့ဟဲ့လားသားသမီးတွေကိုမွေးနေရတဲ့အတွက်ကြောင့်မလို့ဒီလူမျိုးရေးချမ်းမာရေးထိခိုက်တာတွေဖြစ်လာတဲ့အတွက်ကြောင့်နတ်ကဆာအနေပြီးမှဒေသန္တရမိနဲ့ဟိုတုန်းကထုတ်ခဲ့တာမျိုးတော့ရှိတယ်သူတို့ကမျိုးသမီးတယောက်လက်မထပ်ချိန်မှာအသက်ပြည့်မပြည့်လာဆစ်ဆေးရမယ်မျိုးသမီးတွေဟာသူတို့ကိုဟာမျိုးသမီးအခွင့်အရေးဆိုင်ရာ convention ရပေးထားတဲ့အချိန်မှာဒီမျိုးဆက်ပွားခြင်းနဲ့ပတ်သက်ရင်သူတို့မှဆုံးဖြတ်ပိုင်ခွင့်ရှိရမယ်မင်းတို့အဲ့လိုဆုံးဖြတ်ခွင့်မပြုဘူးဆိုရင်တော့မင်းတို့ကလေးနှစ်ယောက်တည်းပို့ပြီးတော့မယူနဲ့မျိုးသမီးတွေမှာဝင်တော့မှုဖြစ်တယ်ဆိုတော့ဒီလိုမျိုးကန့်သတ်ခဲ့တာကဒေသန္တရအမိန့်အနေနဲ့ထုတ်ခဲ့တာတော့ရှိတယ်ဒါပေမဲ့အခုချိန်မှာတော့အဲ့ဒီဒေသန္တရအမိန့်ကိုတော့မှကျွန်တော်တို့စောင့်ရခြင်းမရှိတော့ပါဘူး
ဟုတ်ကဲ့ဟိုဝင်းကြီးတို့အစိုးရအနေနဲ့ကဒါကဒီလူမှုရေးစီးပွားရေးအကျိုးစီးပွားတည့်ရက်အနေနဲ့လှုပ်သိမ့်လှုပ်ထိုက်လို့ဒါထုတ်ပြန်နေဆိုတဲ့သဘောမျိုးဆိုပေမဲ့ဟိုသူတို့အနေနဲ့ကဘာဖြစ်လို့ဒီမွတ်စလင်တွေကိုမှအခုလိုထိန်းချုပ်ရတယ်လဲလို့မေးလာရင်ဥယျာထွတ်အနေနဲ့ဘယ်လိုများပြောနိုင်မလဲရှင
့်အဲ့ဒီဘင်္ဂါလီတွေကိုဘုဒ္ဓတော်မောင်းတော်ဒေသမှာရှိတဲ့ဘင်္ဂါလီတွေပဲဘာကြောင့်အဲ့လိုမျိုးစစ်ဆေးဖို့မေးထုတ်ရလဲဆိုတော့ရခိုင်တိုင်းရင်းသားတွေမှာကသူတို့အသက်မပြည့်တဲ့ဟာကလေးတွေကိုအတ္တမလက်ထက်တာမျိုးမှမရှိဘဲဘူးဗျာ။သူတို့မှသာလေဟိုပါကစ္စတန်တို့အာဖဂန်တို့မှလုပ်သူတို့မျိုးဒီလိုယူဆပြင်းထန်တဲ့လူတွေကကလေးသူငယ်တွေရဲ့အခွင့်အရေးကိုချိုးဖောက်ပြီးတော့လုပ်နေတာ။အဲကျွန်တော်က45 right ကိုပြန်မေးခြင်းနဲ့သူတို့ဘင်္ဂါလီတွေအကြောင်းပြောလို့ရှိရင်အဲ့အတ္တမပြည့်ဘဲနဲ့လက်ထက်ခံနေရတဲ့ကလေးတွေရဲ့အခွင့်အရေးဒါနိုင်ငံတကာ convention ကနေကာကွယ်ထားတာ။ပြီးလို့ရှိရင်ဟဲ့လားအမျိုးသမီးတွေရဲ့မျိုးဆက်ပေါ်ခြင်းနဲ့ပတ်သက်ပြီးကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုညှင်းပယ်ခြင်းဒါလည်းမျိုးသမီးဆိုင်ရာ convention ကပေးထားတဲ့အခွင့်အရေးဒီလိုအခွင့်အရေးတွေကိုချိုးဖောက်ခံနေရတာကိုတော့ဘာကြောင့်မလို့ထောက်ပြဖို့ပြက်ကွက်ရတယ်လဲလို့ကျွန်တော်ပြန်မေးခြင်းတယ
်ဟုတ်ကဲ့အခုအစိုးရကစားထုတ်ပြန်လာတဲ့ဒီ45 rights အဖွဲ့ရပဲဒီနိုင်ငံတကာနဲ့မြန်မာနိုင်ငံကတာဝန်ရှိသူတွေအနေနဲ့ပေါ့လေဒီရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုလွတ်လပ်စွာစုံစမ်းစစ်ဆေးဖို့တောင်းဆိုထားတာလည်းတွေ့ရပါတယ်ရှင်ဒီပေါ်မှာမြန်မာအစိုးရရဲ့သဘောထားကိုလည်းသိချင်ပါတယ်ရှင
်ဒါဘာမှအဓိပ္ပာယ်မရှိတဲ့တောင်းဆိုမှုပဲလေကျွန်တော်ပြောသလိုပဲကျွန်တော်နိုင်ငံထဲမှာဒီနိုင်ငံတကာဖွဲ့စည်းဝင်ထွက်နေတယ်နောက်ဆုံးများဘာပဲပြောပြောဟလာဘင်္ဂါလီဘက်ကိုဘက်လိုက်ပြီးတိုးတက်တဲ့ကင်တန်းနာတော်မှာဒီလိုမျိုးတောင်းဆိုမှုမျိုးလုပ်ခဲ့တာမရှိပါဘူးအဲ့ဒါကြောင့်မလို့သူတို့ဟာတောင်းဆိုချက်ကအတိအပယ်မရှိတဲ့တောင်းဆိုချက်သူတို့ဖြစ်တဲ့လို့ကြောင့်မလို့ဘာမှလက်ခံစဉ်းစားစရာအကြောင်းမရှိပါဘူ
းဟုတ်ကဲ့အခုနယ်စပ်ကနေပြီးတော့လဲဒီမွတ်စလင်တွေခိုးဝင်နေတိုင်းပဲဝင်ရောက်နေတယ်လို့ဟိုကျမတို့ကြားရတယ်ရှင်ဆိုတော့ဒီလိုတရားမဝင်ခိုးဝင်နေမှုတွေကိုရောဟိုဥယျာထွတ်ထွတ်အစိုးရအနေနဲ့ဘလောက်ထိပြင်ဆင်ဆောင်ရွက်နေလဲဆိုတာသိပြရစီရှင
်ကျွန်တော်လူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေကတော့ဒါခိုးဝင်မှုတားဆီးတော့ကျွန်တော်လုပ်နေတော့ခိုးဝင်လာတဲ့လူတွေ့လို့ရှင်တော့ဒီခိုးဝင်လာတဲ့လူတွေကိုကျွန်တော်တို့ပြည်ရင်းဥပဒေများနဲ့ရော တို့ကနိုင်ငံတကာစံနှုန်းများနဲ့ညီရောကျွန်တော်တို့ကင်တူဆောင်ရွက်တော်မှာပေါ့
အခုလိုဖြစ်ချပြတာဥယျာထုတ်ကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့